နိုင်ငံတကာတရားခုံရုံးနဲ့မြန်မာကိုစစ်ဆေးအရေးယူဖို့ကုလသမဂ္ဂကိုအာဆီယံပါလီမန်အမတ်များအဖွဲ့ကဒီနေ့ကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလွတ်လပ်သောနိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ကတင်ပြတဲ့အစီရင်ခံစာအရဒုက္ခသည်တွေတရားမျှတမှုရရှိဖို့အတွက်ကုလသမဂ္ဂအနေနဲ့လုံနိုင်သမျှနီလန်းပေါင်းစုံသုံးပြီးဆောင်ရွက်ပေးဖို့တိုက်တွန်းပါတယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ကကြေညာချက်မှာထည့်သွင်းရေးသားထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးပြည်တွင်းကလွှတ်တော်ကိုယ်စားလှယ်တချို့ရဲ့သဘောထားတွေကိုမေးကြည့်ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးပါရှိန်ကသူ့အမြင်ကိုအခုလိုပြောပါတယ်
။အခုလည်းဒီသင်္လီမွတ်စလင်ဒီကိစ္စကို ICC ကအကျယ်လည်ဒီစုဆောင်မှုရောအရေးယူဖို့ဆိုပြီးတော့ကြိုးစားနေတာပဲလေ။အဲ့ဒါနဲ့မလုံလောက်သေးဘူးနဲ့တူပါတယ်။နောက်ဒါကတော့ဗမာပြည်ကိုဗင်္ဂလီနဲ့ကိစ္စပြီးတော့အဓိကဗမာပြည်ကိုပြောနေကြလေအနောက်ဥရောပနဲ့မွတ်စလင်နိုင်ငံတွေကုလသမဂ္ဂကိုသူတို့ချဲလဲပြီးတော့ဒီကိစ္စတွေကိုတည်တည်မဲမဲလုပ်နေတာပဲလို့ဒီလိုလုပ်နေတဲ့ဟာကအခုတခုမှမဟုတ်တာတခြားလည်းအများကြီးလုပ်နေကြတာပဲအဲကြောင့်ဗမာဆိုရဟိုဒါမီလန်မျိုးစုံနဲ့ဖီယာပေးဖို့ဆိုပြီးတော့သူတို့လုပ်နေကြတာပဲ
မကွေးတိုင်းဒေသကြီးကံကောမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးပြုလွင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။တရားစီစဉ်ရေးရတော့တို့ရောရှိတယ်ဗျာ။ဗမာပြည်မှာတရားစီစဉ်ရေးရတော့ဒါဘာပဲပြောပြောဒါခုနပြောတယ်နော်ဒါရိုဟင်ဂျာပဲဖြစ်ဖြစ်နော်ခုနကဒါဘင်္ဂလီပဲဖြစ်ဖြစ်နော်ဘယ်တိုင်းရင်းသားပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ပေါ့။အဲတရားစီစဉ်မှာတော့အားလုံးကတော့ဒါအမိမြန်မာနိုင်ငံကနေပြီးတော့မှပြဋ္ဌာန်းထားတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအတူတူတည်းဖြစ်တဲ့ကြောင့်မလို့တရားဥပဒေနဲ့ပတ်သက်လို့ကတော့အားလုံးကတော့ဘာပဲဖြစ်ဖြစ်အခွင့်အရေးကတော့မတူကောမှပို့စီတာရင်နာစီလို့ကတော့မရှိပါဘူးဗျဥပဒေကတော့တခုသေးပဲရှိပါတယ်ဗ
ျပြောင်စုချက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကပေါ့နော်ပြပဖီအားပေးမှုကိုပဲပြပဖီအားပေးမှုမှာကျွန်တော်တို့ကဟိုလက်မခံမှုဆိုတဲ့ဟာကိုကျွန်တော်တို့တို့ထုတ်ပြန်ကြေညာချက်ထုတ်ထားပြီးသားဖြစ်ပါလေဗျကျွန်တော်တို့ပြည်တွင်းရေကကျွန်တော်တို့နိုင်ငံကပဲစီမံခန့်ခွဲပိုင်ခွင့်ရှိတဲ့အတွက်ဒီလိုပြပပြားပေးမှုတွေအပေါ်မှာကျွန်တော်တို့အနေနဲ့အဲဒါလက်ခံနိုင်ကြအကြောင်းမရှိဘူးလို့ပဲပြောရမှာဖြစ်ပါလေဗျ
မြန်မာနိုင်ငံမှာတမတော်ကကျူးလွန်ထားတဲ့ရာဇဝင်းမှုတွေကိုဖော်ထုတ်နိုင်ဖို့ ICC ကစုံစမ်းစစ်ဆေးပေးဖို့လိုတယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ကတိုက်တွန်းနဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ရှင်